အီရန်နဲ့ကမ္ဘာ့အင်အားကြီး၆နိုင်ငံကြားနျူကလ িয়ার ရေးသမိုင်းဝင်သဘောတူညီချက်တရားရဖို့တမတ်ထားတဲ့နောက်ဆုံးရက်ရောက်ဖို့သတင်းပတ်နိုင်ငံပဲလူတော့တဲ့အချိန်မှာတုတ်တက်မှုတွေတိတိတသားနှေးကွေးသွားတယ်လို့စစ်သက်ဆွေးနွေးပွဲနဲ့နှိစက်တဲ့တန်တမန်သတင်းရင်းမြစ်တွေကပြောပါတယ်။နောက်ဆုံးတမတ်ရက်မတိုင်ခင်မှာနောက်ဆုံးအဆင့်စစ်သက်ညှိနှိုင်းပွဲတွေနှိကက်လာတာကြောင့်အခုလိုတုတ်တက်မှုနှေးကွေးနေတာဟာစိုးရိမ်ပွဲဖြစ်တယ်လို့သတင်းရင်းမြစ်တွေကရုရှားသတင်းဌာနတွေကိုပြောတာပါ။နောက်ဆုံးတစ်ချိန်ဆွေးနွေးပွဲတွေကိုတော့တောက်ကြာနေကဗီယက်နမ်မြို့မှာလုပ်ခဲ့တာပါ။သဘောတူညီချက်အသေးအရအီရန်ရဲ့စစ်ဖက်နေရာတွေကိုနိုင်ငံတကာစစ်ဆေးသူတွေဝင်ခွင့်မပေးနိုင်ဘူးလို့အီရန်ကအခိုက်အမာပြောနေပါတယ်။အဲ့ဒီစစ်ဖက်နေရာတွေကိုစစ်ဆေးဖို့ကိစ္စဟာအနောက်နိုင်ငံတွေကအဓိကတောင်းဆိုနေတဲ့ကိစ္စတစ်ခုပါ။အီရန်အနေနဲ့လိုအပ်တဲ့ဝင်ရောက်ခွင့်တွေပေးဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျက်ဖ်ရော့စကီကပြောပါတယ်။